နှစ်သက်ကူအချိုကာလမှာရာနဲ့ချီတဲ့အကျဉ်းသားတွေကိုနိုင်ငံတော်အစိုးရကမနေ့ကပြန်လွှတ်လိုက်တဲ့အထက်လွှတ်ပေးတဲ့လို့အများကယူဆထားသူတွေပါဝင်ခြင်းမရှိသေးပါဘူး။ပြည်ရင်းပြည်ပဖိအားတွေနဲ့အားမလို့အားမရဖြစ်နေတာတွေရင်ဆိုင်နေရတဲ့ NLD အစိုးရအနေနဲ့အခုလိုနှစ်သက်ကူအချိန်အခါကိုအခွင့်ကောင်းယူပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်ပြန်လွှတ်ပေးတဲ့သူတွေကိုလွှတ်ပေးခြင်းအပြင်တင်းမာမှုတွေကိုရှော့ချတဲ့လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနှစ်သက်ကူကာလအစဉ်လာ၏အရနှစ်စဉ်ဆိုသလိုနိုင်ငံတော်အစိုးရကအကျဉ်းသားတွေကိုလွှတ်ပေးလေရှိပြီးဒီနှစ်တကြံအကြိုကာလ AB 12ရက်နေ့ကရာနဲ့ချီတဲ့အကျဉ်းသားတွေပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့လွှတ်ပေးတဲ့လို့အများကမျှော်လင့်ထားကြတဲ့နိုင်ငံရေးအကျဉ်းသားတွေပါလာခြင်းမရှိပါဘူး။ NLD အစိုးရရင်ဆိုင်နေရတဲ့နိုင်ငံတကာအဖိအားတွေရော့ကြနိုင်ဖို့ရိုက်တာသတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်သက်ကူမှာပြန်လွှတ်ပေးမလားဆိုတဲ့မျှော်လင့်ချက်မျိုးလူမှုကွန်ရက်မီဒီယာပေါ်မှာပြည်တွင်းပြည်ပကရေးသားကြသလိုရခိုင်အရေးတင်းမာမှုတွေကိုပြေလျော့နိုင်ဖို့ရခိုင်တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာအေးမောင်ကိုပြန်လွှတ်ပေးမလားဆိုပြီးတော့လည်းမျှော်လင့်နေကြတာပါနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်မပေးနိုင်တဲ့ခိုင်မာတဲ့အကြောင်းတရားတွေ NLD အစိုးရမှရှိကောင်းရှိမှဖြစ်ပေမဲ့အခုလိုနှစ်သက်ကူအချိန်အခါကိုအခွင့်ကောင်းယူပြီးရိုက်တာသတင်းတော့တွေကိုတော့ပြန်လွှတ်ပေးတင်တယ်လို့အမေရိကန်ပြည်ထောင်စုကနိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
အခုလိုအကျဉ်းကျနေတဲ့တွေလွတ်ပေးတာတော့ကြိုးကြိုးနဲ့ပါတယ်အဲ့ဒီမှာလာမယ့်ရွက်ကောက်ပွဲကိုညွှန်မှန်းပြီးတော့ NLD ကဒီအကျဉ်းသားလွတ်ပေးတာပဲဖြစ်ဖြစ်တခြားတခြားသောဟလာလူလူကြိုက်မဲ့တနည်းအားဖြင့် popular ဖြစ်မဲ့ဟာတွေကိုတခုမှလုပ်တာတော့မရှိဘူးခင်ဗျသူကလည်းအစင်လာတော့မရှိတဲ့အစိုးရတခုဖြစ်တော့ဒါကိုတော့သတိပြုတယ်လို့ကျွန်တော်ကမြင်ပါတယ်နောက်တစ်ချက်ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ပုံကိုယ်တွေမှာNLD အစိုးရအနေနဲ့တခြားကြည့်စရာအချက်တွေအများကြီးရှိပါလိမ့်မယ်။ဥပမာဒီလိုမျိုးဌာနနဲ့ဆိုင်တဲ့ကိစ္စကတပိုင်းပေါ့နော်။ NLD မှာအဲ့ဒီလိုခံလုံတဲ့အကြောင်းပြချက်ရှိလို့မလွတ်တာလားဆိုတဲ့တစ်ချက်တော့ကျွန်တော်တန်တရားရှိပါတယ်ခင်ဗျ။နောက်တစ်ချက်ကတော့ငန်းကြီးအရာဥပမာဟိုဒရင်းတော့ပြောပေါ့နော်။မီဒီယာနဲ့ပတ်သက်နေကျွန်တော်ကဟိုပမာပီတပီရဲတင်ကြည့်ရပါတယ်။ငန်းကတော့ထုံးနေရပါတော့နော်။လွတ်ပေးတဲ့နေဒီတဲ့နောက်နဲ့တဲ့နောက်ရခုံပိတ်စားလို့ပင်စုအပ်တဲ့ကျွန်တော်တဲ့နောက်ဒီဘက်ကကျွန်တော်လိုက်ခင်းတယ်အငယ်ရမှုတွေကဘာတောင်လဲလို့လဲကျွန်တော်ငေးချင်တယ်လို့ပြောကြပ
ါအကျဉ်းသားတွေကိုပြန်လွှတ်ပေးနိုင်တဲ့နီလန်းအမျိုးမျိုးရှိတဲ့အထက်မှာသမရရဲ့လုပ်ပိုင်ခွင့်အရလူငင်းချမ်းသာခွင့်ပေးတာမျိုးရှိပေမဲ့ NLD အစိုးရရဲ့လုံနီးလုံဟန်ကိုကြည့်ရင်နိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်နဲ့လွှတ်ပေးပါမလားဆိုတဲ့တန်တရာဝင်ပြီးကြောင်းဟောင်ကောင်အခြေစိုက် AHRC အာရှလူအခွင့်ရေးကော်မရှင်ရှင့်နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီဆိုရတဲ့ကအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြည်စတဲ့ကဏ္ဍ၃ရပ်ကိုတည်ထောင်စီခွဲထားတာဖြစ်တဲ့အတွက်တရားစီရင်နဲ့ပတ်သက်တဲ့ကဏ္ဍတွေမှာတော့တရားရုံးချုပ်အထူးနောက်ဆုံးအယူခံဝင်ပြီးလို့ဆုံးဖြတ်ပြီးတဲ့ကိစ္စရပ်ဒီမှာတော့သမရရဲ့လူငင်းချမ်းသာခွင့်ကိုသုံးပြီးတော့လူပင်းလူပင်းကောင်းသုတ်ပြနိုင်တယ်အဲ့ဒီလိုမဟုတ်ပဲနဲ့ဒီလိုတရားရုံးအစဉ်အဆက်ကိုအယူခံတက်နိုင်သေးတဲ့အဆင့်မျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့ဒါအစိုးရအာဏာသုံးပြီးတော့လွတ်လိမ့်မယ်လို့တော့ကျွန်တော်ကတော့မထင်ပါဘူးခင်ဥပမာရှိတဲ့ကိုကလုံးလို့ဆိုလို့ရှိရင်ဒီတရားရုံးချုပ်ကိုအယူခံတင်ထားတယ်အယူခံတင်ထားတဲ့ဥကအမင်းချဖို့အတွက်နောက်ထပ်တစ်လလောက်ကြာရင်လွတ်ပေးမယ်ဆိုလို့ရှိရင်အဲ့တရားရုံးချုပ်ကဥဒေနဲ့အညီလွတ်ပေးတင်တယ်ဆိုရင်လွတ်ပေးလိုက်မှာဖြစ်တယ်တော်နည်းတူသွားပဲလို့တော့ကိုယ်စီလေဒေါက်တာအီမောင်ဆိုလို့ရှိရင်လည်းတိုင်တရားရုံးလို့အယူခံတက်မယ်တာဝန်မှုတရားရုံးချုပ်ကိုအယူခံတက်မယ်အဲ့ဒီလိုတရားရုံးအစဉ်စဉ်နေတက်တဲ့အခါမှာအထက်တရားရုံးတွေကအောက်ရင်ဝင်ဆုံးဖြတ်ချက်တွေမှားယွင်းနေတယ်ဆိုလို့ရှိရင်ရင်ဆိုင်ပြီးတော့လုပင်းလုပီးလိုက်နိုင်တယ်ဒီလိုမျိုးလူငင်းချမ်းသာကွင်းနေတော့သမရကနေပြီးတော့အောက်တရားရုံးရဲ့ဆုံးဖြတ်ထားတဲ့ဆုံးဖြတ်မှုပေါ်မှာသွားမှုပြီးတော့လုပီးလိုက်မယ်လို့တော့ကျွန်တော်တော့မထင်ပါဘူ
း AB စနေရနေ့ကပြန်လှုပ်ပြလိုက်တဲ့အကျဉ်းသားအလုံးဟာရာဇဝတ်ပြစ်မှုတွေအရအကျဉ်းကျခံခဲ့ရသူတွေဖြစ်ပြီးပြစ်ဒဏ်ကျစဉ်ကာလမှာစီကံနဲ့အညီကောင်းမွန်စွာနေထိုင်တာကြောင့်ရှော့ရဲ့ခံစားခွင့်အရလွှတ်ရဲ့နှီးသူတွေကိုပြန်လွှတ်ပေးတာမျိုးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေလို့တတ်မှတ်ခံထားရသူတွေကကလေးစစ်သားအမှုနဲ့ထောင်ကျခံနေရတဲ့ကိုအောင်ကိုထွေးကိုစင်းနှုံးကြဆင်းရဲလှုပ်ရှားမှုအဖွဲ့ကကိုထင်ကျော်တို့လည်းပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးခင်ဗျာ